ပြည်ပြည်ဆိုင်ရာအလုံတမားအဖွဲ့ချုပ် ILO ရဲ့အုပ်ချုပ်ရေးအဖွဲ့ဆွေးနွေးပွဲတွေမှာမြန်မာနိုင်ငံကအတ္တမလှုပ်အားပေးမှုအခြေအနေနဲ့ပတ်သက်လို့ပြောဆိုဆွေးနွေးမှုတွေပြုလုပ်နေချိန်မှာပဲဒီလိုလှုပ်အားပေးခိုင်းစေမှုတွေပပျောက်စေဖို့ရည်ရွယ်ပြီးလက်မှတ်ရေးထိုးစုဆောင်းတဲ့လှုပ်ရှားမှုတွေကိုလည်းအချိန်ကြိုက်လှုပ်ဆောင်နေကြပါတယ်အတ္တမလှုပ်အားပေးခိုင်းစေမှုကိစ္စအပါအဝင်တခြားအလုံတမားဆိုင်ရာအခွင့်အရေးတွေတိုးတက်မှုမရှိတာကိုမီးမောင်းထုတ်ပြဖို့အတွက်အခုလိုလှုပ်တာလို့လည်းလက်မှတ်စုဆောင်းမှုမှာပါဝင်လှုပ်ရှားသူတွေကပြောကြပါတယ်အကြောင်းစုံကိုကိုအောင်လင်းကဆက်ပြီးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံမှာအတ္တမလှုပ်အားပေးခိုင်းစေမှုပပျောက်ရေးအတွက်ပြည်ပြည်ဆိုင်ရာအလုံတမားအဖွဲ့ချုပ် ILO နဲ့မြန်မာစစ်ဆေးရတို့ပူးပေါင်းဆောင်ရွက်ဖို့ကတိကဝတ်တွေရှိထားပေမဲ့လည်းဒါတွေကိုလိုက်နာမှုမရှိတာကြောင့်အခြေအနေတွေတိုးတက်မှုမရှိဘဲဖြစ်နေတာကိုအခုကျင်းပနေတဲ့ ILO အုပ်ချုပ်ရေးအဖွဲ့ဆွေးနွေးပွဲတွေကသတိပြုမိလာစေဖို့ရည်ရွယ်တာလို့ဒီလှုပ်ရှားမှုမှာပါဝင်သူတွေကပြောပြကြတာပါဒီလိုအားမလိုအပ်ပေးခိုင်းစေတာတွေနဲ့ပတ်သက်လို့ထိထိရောက်ရောက်အေးအေးဆောင်ရွက်တာတွေမရှိတဲ့အပြင်ဒီလိုခိုင်းစေမှုတွေနဲ့ပတ်သက်လို့တိုင်ကြားသူတွေကိုပါပြန်ပြီးအေးအေးယူတာမျိုးတွေတောင်ရှိနေတယ်လို့ILO နဲ့ဆက်သွယ်ဆောင်ရွက်သူများကွန်ရဲလို့အမည်ပေးထားတဲ့ဖွဲ့ကဦးဆောင်လှူရှားနေသူတူဖြစ်တဲ့ဦးသိန်းလန်ကပြောပြပါရယ
်အခုဒီဟာကလက်ရှိအနေအထားပေါ်မှာနာဖအပေါ်မှာဆောင်ရွက်ရမယ်ပြည်သူလူထုရဲ့သဘောထားတင်ပြချက်သာဖြစ်ပါတယ်ဒါဆိုတော့2000ဖေဖော်ဝါရီ26ရက်နေ့ ILO နဲ့မြန်မာအာဏာပိုင်တွေရဲ့နောက်ဆက်တွဲထက်ဆက်သဘောတူညီချက်အပိုက်ကိုမှာအမှုတိုင်တန်းသူများသို့မဟုတ်သူတို့ဤကိုယ်စားလှယ်များသောမဟုတ်မိသည့်အခြားပတ်သက်ဆင့်ရီသူများအားတရားစွဲဆိုရန်ဖြစ်စေတံပြန်အရေးယူရန်ဖြစ်စေမိသည့်နေရာမိသည့်အချိန်တွင်မျှအခြေခံအချက်လက်ဖြစ်စေရဆိုတာဖော်ပြထားတယ်။အဲဒါပေမဲ့လို့အင်လူနဲ့ဆက်တွေ့ဆောင်ရွက်သူ39ဦးဟာဒီနေ့တည်းအရေးယူခံထားရတယ်။ပြင်တောင်တွေအထက်မှာရောက်နေကြတယ်။ကျွန်တော်တို့ရရှိသမျှဇင်းအရာဆိုရင်အင်လူကိုတိုင်ကြားတဲ့အမှုပေါင်း80ယူရှိတယ်။အဲဒါပေမဲ့အမှု34ခုကိုသာကင်တွေပြပြီးတော့ကြံအမှုတွေကိုဖြည့်ဆည်းပြခဲ့တယ်။အဲကင်ပြတဲ့အမှုတွေကိုလည်းထင်သာမြင်သာရှိအောင်ဆောင်ရွက်တာမရှိဘူး။အဲဒီတော့ဘလို့လုတ်ပြီးတိုင်ကြတိုင်ရေးကြမှာလေဗျာ။ ILO သွားတိုင်မိခါမှာကုတည်တွင်ကိုတူးတယ်လို့ဖြစ်နေကြရတယ်။တကယ်တကယ်လွတ်လွတ်လပ်လပ်တိုင်တန်းခွဲရည်ဆွင်တော့ကျွန်တော်တို့မှန်မှန်ကန်ကန်ပြင်မယ်ဆိုရင်ပေါ့ဗျာ။အမှုတွေဟာကျွန်တော်တို့နိုင်ငံမှာတောင်းချပြီးတော့တက်လာမှညီကြီးလက်ခံမလို့ပေါ့ဗျာ။
ဒီလိုလွတ်လွတ်လပ်လပ်လှုပ်ဆောင်ခွင့်မရဘဲရှိနေပေမဲ့အခု ILO အုပ်ချုပ်ရေးအဖွဲ့အစည်းအဝေးကိုလက်မှတ်ရေးထိုးပြီးဆန္ဒတွေကိုဖော်ထုတ်ချဖို့လှုပ်ရှားမှုမှာပါဝင်သူတွေအများအပြားရှိခဲ့တယ်လို့ဦးသိန်းလန်ကပြောပြပါတယ
်။လက်မှတ်ကတော့လက်မှတ်ပေါင်း 1,600 လောက်ရရှိတယ်နော်။ 1,600 ကျော်ဖြစ်မယ်ပဲ။ဒါပေမဲ့အဲ့ဒီဟာကဟိုတနေရာသေးရတော့မဟုတ်ဘူး။အဲသူတို့ဒီအစွာတိတိကပုံကိုယ်တွေအဲနေနေတိတိကပုံကိုယ်တွေစုစည်းပြီးတော့လက်မှတ်ထိုးကြတာဖြစ်တယ်လက်မှတ်ထိုးတဲ့နေရာမှာကျွန်တော်တို့တိရပေါက်ကတော့ဥမပုံတဲ့နံပါတ်ရဲ့အဘအမိရဲ့နေရာလိပ်စာအတိအကျပါဝင်ပြီးတော့လက်မှတ်ရေးထိုးကြတယ်ခင်ဗျအ
ခုပြုလုပ်နေတဲ့အလိုအချုပ်ရေးအဖွဲ့အစည်းအဝေးအနေနဲ့မြန်မာနိုင်ငံကတကယ့်အခြေအနေတွေကိုသိဖို့လိုတယ်တကယ်တမ်းတိုးတက်မှုမရှိဘူးဆိုတာတွေကိုလက်ခံနိုင်ဖို့လိုတယ်လို့လည်းအလိုနဲ့ဆက်သွယ်ဆောင်ရွက်သူများခွင့်ရကဦးသိန်းလန်ကပြောပါတယ
်နာဖဟာအလိုနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးနိုင်ငံတကာမျက်နှာစာမှာအရင်လိုခုတုံးတော့နိုင်ငံရေးအမျက်ထုတ်နေတယ်နော်ပြီးတော့ကျွန်တော်တို့အနေနဲ့ဒီလိုမဆွမပို့လေကြောင်းလေးတိုးတက်မှုဘာမှမရှိတဲ့ဒီမဆွမပို့လေစာရွက်ပေါ်မှာလက်မှတ်ထိုးတက်တန်တိုးနေအယုံတိုးနေယုံမြနေပေါ့ဗျာအရင်လိုအနေနဲ့ဒါကိုတကယ်တကယ်မဟာမဟာကြီးမားတဲ့တိုးတက်ပြောင်းလဲမှုလို့ကျွန်တော်တို့မယူဆသေးခြင်းဘူး
မြန်မာနိုင်ငံမှာအားမလောအပ်ပြီးခိုင်းစေမှုတွေမပပျောက်သေးသလိုအလုံသမားဖွဲ့စည်းလို့အသင်းပင်းတွေကိုလည်းလွတ်လွတ်လပ်လပ်ဖွဲ့စည်းခွင့်တွေကလည်းမရှိ။နောက်လောအပ်ပြီးခိုင်းစေမှုကိစ္စတိုင်တန်းသူတွေကိုလည်းဆက်လက်ဖမ်းဆီးထားဆဲဖြစ်တာကြောင့် ILO အနေနဲ့မြန်မာစစ်ဆေးရနဲ့နားလည်မှုစာချုပ်လွှာရေးထိုးထားတာကိုတက်တန်းတိုးဖို့လိုကိစ္စမျိုးတွေကိုလည်းစဉ်းစားသင့်တယ်လို့ ILO နဲ့ဆက်သွယ်ဆောင်ရွက်သူများကွန်ရက်ကတိုက်တွန်းထားတာပါခင်ဗျာ။